မန္တလေးမှာဒီနေ့ဖြစ်ခဲ့တဲ့တိုက်ခိုက်တိုက်ခိုက်မှုတွေအတွက်စိုးရိမ်ခြင်းဖြစ်တဲ့အကြောင်းရန်ကုန်ခြေဆိုင်အမေရိကန်ကနေဒါနဲ့ပြည်တွင်းတန်ယုံတို့ကအတီးအတီးထုတ်ပြန်ခဲ့ကြပါတယ်။မန္တလေးမြို့မှာဒီနေ့ရဲသားတွေပြေဆုံးဒဏ်ရာရတာရှိနိုင်တယ်ဆိုတဲ့သတင်းတွေအပါအဝင်တိုက်ခိုက်မှုသတင်းတွေကိုစောင့်ကြည့်နေတယ်လို့ရန်ကုန်အမေရိကန်တန်ယုံကပြောပါတယ်။စစ်မှန်ရေးရတင်းမာလာနေတဲ့အပေါ်ဆိုရင်ပြီးအကြမ်းဖက်မှုရပ်တန့်မှုလည်းအမေရိကန်တန်ယုံကတောင်းဆိုထားပါတယ်။မန္တလေးမှာဖြစ်ခဲ့တဲ့မျိုးပြတိုက်ပွဲတွေဟာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းမှုကြောင့်ဖြစ်ရတဲ့လူသေဆုံးမှုကိုထပ်တိုးစေခဲ့တဲ့အကြောင်းဒီအကြံတဲတွေကိုအဆုံးသတ်နိုင်ဖို့အတွက်ယုံကြည်စိတ်ချရပြီးရေရှည်တည်တံ့တဲ့လုပ်ငန်းစဉ်တွေကိုအမြန်အကောင်အထည်ဖော်ဖို့အခြေခံလူ့အခွင့်အရေးကိုလေးစားဖို့2020နိုဝင်ဘာရွေးကောက်ပွဲမှာပြည်သူတွေရဲ့ရွေးချယ်မှုကိုလေးစားဖို့နဲ့အာဆီယံအစည်းအဝေးသဘောတူညီမှု၅ချက်ကိုအကောင်အထည်ဖော်ဖို့အရေးကြီးလိုအပ်နေတယ်ဆိုတော့မန္တလေးမြို့ဖြစ်ပျက်တွေကမိမောင်းထုတ်ပြနေတယ်လို့ရန်ကုန်ပြည်နယ်တန်ယုံကလည်းထုတ်ပြန်ပါတယ်မန္တလေးမှာပြည်သူ့ကော်မတီတပ်ဖွဲ့ဝင်တို့ခေါ်လုံနေတဲ့အိမ်တလုံးကိုစစ်တပ်ကဝင်ရောက်စီးနင်းရာကနေအပြန်အလှန်ပစ်ခတ်မှုဖြစ်ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တို့ဒဏ်ရာအပြင်းထန်ရခဲ့ပြီးတော့ PDF တပ်ဖွဲ့ဝင်၄ဦးသေဆုံးပြီး၈ယောက်ဖမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်အခင်းဖြစ်တဲ့နေရာကိုလာပစ်တဲ့ကားတစ်စီးမောင်းအပြင်းမှာအရက်စစ် Transformer နဲ့တိုက်မိပြီးကားပေါ်ပါ PDF တပ်ဖွဲ့ဝင်၄ဦးသေဆုံးတဲ့အကြောင်းစစ်ကောင်စီထုတ်ပြန်ချက်မှာပါရှိပါတယ်။အဲ့လိုပြစ်ခတ်မှုနဲ့တိုက်စိုးမှုတွေရှိခဲ့တဲ့ကြားမှာပဲမန္တလေးမှာဆန္ဒပြပွဲတွေရှိခဲ့တယ်လို့ရန်ကုန်မှာလည်းလူငယ်တွေကလျှက်လျက်ပြတဲ့နဲ့ဆန္ဒပြခဲ့ကြပါတယ်။ဆရာတော်ဒေမီနောက်ပိုင်းဆောင်လ20ပြည့်နှစ်အထိဆိုရင်တိုက်စိုးမှုပေါင်း893ရောင်ရှိပြီဖြစ်တယ်လို့လက်ရှိအချင်းကြီးဖမ်းဆီးခံရသူ9000ကျော်ပြီလို့နိုင်ငံရေးကျန်းများကကုညီဆောင်ချော်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်။စေကောင်စီဘက်ကတော့ဒီသေဆုံးသူအရေအတွက်ဟာချက်ကားထားတာလို့တုံ့ပြန်ပြောဆိုထားပါတယ်။